ာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ23ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်လိုမီတာ19.19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျမစုမုံပါရှင်
။ကျမကတော့စုမြတ်မုံပါ။အမေရိကန်တပ်ဖွဲ့ဝင်တယောက်အာဖဂန်နစ္စတန်နိုင်ငံမှာစစ်မှုထမ်းရေးတည်ဆုံသွားတဲ့အတွက်ဒီနှစ်ထဲအာဖဂန်မှာကြာဆုံးတဲ့အမေရိကန်စစ်သည်အယောက်20ရှိသွားပါပြီ။အမေရိကန်သမ္မတနဲ့ယူကရိန်းသမ္မတတို့ဇူလိုင်25ရက်နေ့ကဖုန်းပြောပြီးမိနစ်90အကြာယူကရိန်းကိုပေးမဲ့စစ်ရေးအကူအညီတွေဆိုင်ထားဖို့အင်ဂျီရောကပန်တန်ကောစစ်ဌာနချုပ်ကိုအမိန်ပေးတဲ့အီးမေးလ်ထွက်ပေါ်လာပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ညှိပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့နေခင်သောရရှင်နေနားဆင်ရမှာကတော့ဒီကနေ့ရန်ကုန်မြို့လေမြို့တော်ခမ်းမရှိမှာတော့လူလူရာနဲ့ချီငင်းငင်းစွာချီတက်စုဝေးခဲ့ကြပြီးတော့နေပြည်တော်က Western Hill ကျောင်းမှာလိမ္မာရေးဆိုင်ရာအနိုင်ကျင့်ခံခဲ့ရတဲ့အသက်3နှစ်အရွယ်မူကြိုးကျောင်းသူလေး Victoria အတွက်တရားမျှတမှုဖော်ဆောင်ပေးဖို့တောင်းဆိုခဲ့ကြပါတယ်
။သူတွေကောင်းတော့ရဲရဲကြီးနော်။ Victoria ဘုရား
ရဲတပ်ဖွဲ့ရဲ့ကျင်းဝင်းဖောက်ပြက်မှုတွေကိုပါအရေးယူပေးဖို့တောင်းဆိုခဲ့တဲ့ကြောင်းဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်စီးရေးတင်းမာမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာတော့မြေပုံမြို့နယ်ကပျောက်သွားတဲ့လယ်သမား2ဦးရဲ့အလောင်းကိုပြန်တွေ့ပြီးတပ်ဖက်ကဒီလူတွေဟာမိုင်းဆွဲသူတွေလို့ပြောဆိုလိုက်တဲ့သတင်းနဲ့အတူစစ်တပ်နဲ့ရခိုင်တပ်စစ်ဖြစ်နေတဲ့နောက်ချင်းပြည်နယ်ပလောဝမြို့မှာတော့ WFP ကမ္ဘာစစ်နေရိတ်ခါအကူအညီကိုတယ်ဆောင်ခွင့်ပြန်ပြီးပြုလေးပေးလိုက်တဲ့အကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိသလို VOA ရဲ့သောတာရှင်တွေအတွက် Christmas Day သတင်းတပုတ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်တပ်ဖွဲ့ဝင်တယောက်အာဖဂန်နစ္စတန်နိုင်ငံမှာစစ်မှုထမ်းရေးတည်ဆုံသွားတယ်လို့အမေရိကန်စစ်တပ်ကဒီကနေ့ကြေညာခဲ့ပါတယ်။အာဖဂန်နစ္စတန်မှာတပ်ဆွဲထားတဲ့အမေရိကန်စစ်တပ်ရဲ့ကြေညာချက်ထဲမှာဘယ်လိုတည်ဆုံသွားတယ်ဆိုတဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။ဒီကနေ့တည်ဆုံသွားတဲ့တယောက်နဲ့ဆိုရင်အာဖဂန်မှာတာဝန်ထမ်းဆောင်ရင်တည်ဆုံသွားတဲ့အမေရိကန်စစ်သားစုစုပေါင်းတင်းတင်းထဲမှာအယောက်20ရှိသွားပါပြီ။တာလီဘန်တွေကတော့သူတို့လက်ချက်လို့သတင်းတောက်တွေကိုကြီးညာချက်ပေးပို့ပါတယ်။မငြိမ်မသက်ဖြစ်နေတဲ့ခွန်ဒူးစ်နယ်ထဲမှာတာလီဘန်တွေရှိတဲ့နေရာပေါ်ပူးတွဲဆစ်ဆင်ရေးလုပ်မဲ့အာဖဂန်နဲ့အမေရိကန်တွေအပေါ်ကားပုံးထောင်တိုက်ခိုက်ခဲ့တယ်လို့တာလီဘန်တွေကဆိုပါတယ်။ဒေဆုံသွားတယ်လို့ဆိုတဲ့အမေရိကန်စစ်သားရဲ့ကိုပိုင်နံပါတ်ပါတဲ့ဆွဲပြားနဲ့သွေးဆွနေတဲ့ယူနီဖောင်းဓားပုံးတွေကိုလည်းတာလီဘန်တွေကထုတ်ပြန်ခဲ့ပါတယ်။ချာတာရာခရိုင်နေရာအများစုကိုတာလီဘန်တွေကထိန်းချုပ်ထားတာဖြစ်ပါတယ်။ဘုံကွဲမှုအတွင်းမှာအမေရိကန်စစ်သားတယောက်နဲ့အာဖဂန်ကော်မန်ဒိုတယောက်လည်းအပြင်းထန်တိုက်ရရသွားတယ်လို့တာလီဘန်တို့ကဆိုပါတယ်။အခုလိုတာလီဘန်တွေရဲ့ထုတ်ပြန်ပြောကြားချက်ကိုအတည်ပြုနိုင်ဖို့တော့ခက်ခဲပါတယ်
။အာဖဂန်နစ္စတန်နိုင်ငံသမ္မတရွေးကောက်ပွဲရလဒ်တွေကိုမနေ့ကကြေညာခဲ့ရမှာကနဦးရလဒ်တွေရဲ့လက်ရှိသမ္မတအရှရဖ်ဂန်နီကအနိုင်ရပြီးတော့သမ္မတဖြစ်တဲ့ဒုတိယကြိမ်နောက်ထပ်၅နှစ်သက်တမ်းထမ်းဆောင်ဖို့ရွေးချယ်ခံလိုက်ရပါတယ်။အာဖဂန်နိုင်ငံရဲ့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကြီးကအချိန်တော်ကြာနှောင့်နှေးကြံ့ကြာနေတဲ့ရွေးကောက်ပွဲရလဒ်ကိုကပူးမြို့မှာပြုလုပ်တဲ့သတင်းစာရှင်လင်ဘော်တင်ကြေညာခဲ့တာဖြစ်ပြီးဒီရလဒ်တွေရတော့သမရခန်နီကစုစုပေါင်းမဲရီအတွက်1.8သန်းနဲ့ကမဲရီအတွက်58ရာခိုင်နှုန်းရခဲ့ပါတယ်။သူ့ရဲ့အဓိကပြိုင်ပွဲဖြစ်တဲ့အဗ်ဒူလာကတော့မဲရီအတွက်39ရာခိုင်နှုန်းရခဲ့တာဖြစ်တယ်လို့အာဖဂန်ရွေးကောက်ပွဲကော်မရှင်ကြီးကဟာဝါအလမ်နရစ်စတန်နီကပြောပါတယ်။အငြင်းပွားစရာတွေဖြစ်ခဲ့တဲ့အာဖဂန်သမ္မတရွေးကောက်ပွဲကိုစက်တင်ဘာ28ရက်နေ့ကတည်းကကျင်းပခဲ့တာဖြစ်ပြီးကနဦးရလဒ်တွေကိုအောက်တိုဘာ19ရက်နေ့ကတည်းကထုတ်ပြန်ဖို့မူလကစီစဉ်ထားခဲ့ပေမဲ့အဗ်ဒူလာကနေဒီရွေးကောက်ပွဲအတွင်းမဲတမာမှုတွေရှိခဲ့တယ်လို့စွပ်စွဲတာအပြင်အခြားနည်းပညာပိုင်းအခက်အခဲတွေကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့မဲရလဒ်တွေကိုကြေညာဖို့ကြံ့ကြာနေခဲ့တာပါအခုလိုရွေးကောက်ပွဲရလဒ်အဖြစ်ထွက်ပြီးတဲ့နောက်အာဖဂန်နိုင်ငံအတွင်းမတည်ငြိမ်မှုတွေနဲ့ငြိမ်းချမ်းဆွေးနွေးမှုအတွက်တာလီဘန်နဲ့အာဖဂန်ကြားအမေရိကန်ဂျာဝန်ညှိနှိုင်းမှုတွေကိုအပြည့်အသက်လှုပ်ဆောင်ဖို့မျှော်လင့်ချက်တွေရှိလာပြီးနိုင်ငံတွင်ဆယ်စုနှစ်ကြာပဋိပက္ခတွေနဲ့အဆုံးသတ်ဖို့မျှော်လင့်လာနိုင်ချက်တွေရှိနေပါတယ်။ဒါပေမဲ့ပြည်ပတပ်ဖွဲ့တွေအာဖဂန်ကနေပြန်ပြီးထွက်ခွာမဲ့သဘောတူညီချက်ကိုအမေရိကန်ဘက်ကစိုင်းမထုတ်ရင်ဆွေးနွေးမှုတွေကိုလက်ခံမှာမဟုတ်ဘူးလို့တော့တာလီဘန်တွေဘက်ကတောက်ကြံနေကပြောထားပါတယ်ခင်ဗျ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီတို့ဇူလိုင်25ရက်နေ့ကဖုန်းပြောပြီးမိနစ်90အကြာမှာယူကရိန်းကိုပေးမဲ့စစ်ရေးအကူအညီတွေဆိုင်ထားဖို့အင်ဂျီရောကပန်တဂွန်စစ်ဌာနချုပ်ကိုအမိန်ပေးတဲ့အီးမေးလ်ထွက်ပေါ်လာခဲ့ပါတယ်။သမ္မတထရမ့်အပေါ်တရားစွဲထားတဲ့အမှုကိုအထက်လွှတ်တော်မှကြားနာရေးအတွက်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်တွေကြားညှင်းခုံနေကြချိန်မှာ Center for Republic Integrity ဆိုတဲ့သတင်းမှန်ဖော်ထုတ်တဲ့ NGO အဖွဲ့ကအစိုးရအီးမေးလ်တွေကိုထုတ်ပြန်တာဖြစ်ပါတယ်။သမ္မတထရမ့်ယူကရိန်းသမ္မတနဲ့စကားပြောပြီးတနအိခွဲလောက်အကြာမှာပဲ အမျိုးတော်အကြီးအကဲတာဝန်ရှိသူမိုက်ဒါဖီကကာကွယ်ရေးဆိုင်ရာအကြီးအကဲတာဝန်ရှိသူတွေကိုစီးရဲကူညီတွေဆိုင်ထားဖို့နဲ့ဒီကိစ္စကိုလည်းမပေါကြားစေဖို့အီးမေးရေးတာပြောကြားခဲ့တာပါအဲ့ဒီနေ့ကဖုန်းဆက်သွယ်မှုအတွင်းသမ္မတထရမ့်ကသမ္မတဇလန်စကီကိုအခုညဒီခုပေးပါလို့ပြောကြားပြီးဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့တာအပေါ်စုံစမ်းဖို့ပြောကြားခဲ့တာပါဒီပြောကြားချက်ကိုစိုးရ ဒီကနေ့ဒီမိုကရက်အမတ်တွေကဆွဲပြီးအာနာအလွဲသုံးစွာလုံမှု လွတ်တော်ဆောင်ရွက်ချက်တွေကိုတားဆီးနှောက်ယှက်မှုတွေနဲ့သမ္မတကိုဆွဲချက်တင်ထားပါတယ်။ဒီအမှုကိုအထက်လွတ်တော်မှာဆက်လက်စစ်ဆေးကြားနာရမှာဖြစ်ပေမဲ့အောက်လွတ်တော်ကစုံစမ်းတွေးရှိထားတဲ့အထက်လွတ်တွေကိုအထက်အောက်လွတ်တော်ဥက္ကဋ္ဌကအထက်လွတ်တော်ကိုလွှဲမပေးသေးပါဘူး။ရီပက်ဘလစ်ကန်တွေလွှမ်းမိုးထားတဲ့အထက်လွတ်တော်မှာမျှတာတဲ့ကြားနာပွဲဖြစ်ဖို့ဒီမိုကရက်အမတ်တွေကတိုက်တွန်းနေ
ဒီကနေ့ဆန်ပြပွဲတွေဟာမြို့တော်ဘက်ဂျန်နဲ့ရှီရိုက်ဘာသာဝင်များစုနေထိုင်တဲ့တန်ပီတောင်ပိုင်းဒေသတွေမှာအောက်တိုဘာလကတည်းကဖြစ်ခဲ့တာမှာအချင်းပြေချစာမှုအစိုးရရဲ့စွမ်းဆောင်ရည်ညံ့ဖြစ်မှုနဲ့လုပ်ငန်းရှားပါမှုတွေကိုဒီကတာဆန်ပြနေကြတာပါဒီဆန်ပြမှုတွေအတွင်လူပေါင်း400ဆယ်ထက်မနည်းတိစုံခဲ့ရပြီးတောင်းတဲ့ချီတဲ့တန်ရခဲ့ပါတယ်ဝင်ကြီးချုပ်အက်ဒယ်မာဒီဟာပ ပြည်သူတွေကိုအရေးယူပေးဖို့တောင်းဆိုခဲ့တဲ့ကြောင့်ဒီသည်ဝင်ကြီးချုပ်မတီနဲ့သူ့ရဲ့ဆွေရဖွဲ့ကဝင်ကြီးချုပ်မတီနဲ့သူ့ရဲ့ဆွေရဖွဲ့ကဝင်ကြီးချုပ်တက်ကိုရွေးချယ်ပြီးတဲ့အချိန်ထိဂျာကာလာမှာအင်ဆောင်ဆွေရဖြစ်ဆက်လက်တာဝန်ယူသွားပေးဖို့သဘောထူထားပါတယ်။ဒါပေမဲ့ဆန္ဒပြနေသူတွေကတော့ဝင်ကြီးချုပ်ဂျာရူကချက်ချင်းနှုတ်ထွက်ပေးပြီးဝင်ကြီးချုပ်အတွက်ကိ ဒီကနေ့ဒီနေ့ကျွန်တော်တို့ရဲ့ပြည်သူ့ခေါင်းဆောင်ဖွဲ့ရဲ့ကျင်းပပွဲကိုပြန်လည်တွေ့ကိုမနေ့ကကြီးညာခဲ့ရမှာကနကူးစင်ရဲ့နွမ်းပါးနေရာတဲ့အဖြစ်ကပြောင်းလဲပြေးနိုင်အောင်နိုင်ငံရေးစနစ်ကြီးတစ်ခုလုံးပြောင်းလဲပြေးတာကိုလှူလာနေကြတာပါခင်ဗျာ
Viewer American တဲ့ ညနေပဲ မြန်မာဘာသာ အစီအစဉ်တွေကို ညနေ 6:00 ခွဲကနေ ညနေ 8:00 အထိ 19 kHz 1683 19 kHz 1995639 နဲ့ 25 kHz 11965 တို့ကနေ ထုတ်လွှင့်ပေးနေပါရစေ
ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ Australia နိုင်ငံကလူဦးရေအထူးထက်ဆုံး New South Wales ပြည်နယ်မှာ Tommy လောင်ကျွမ်းမှုဟာလှနဲ့ချီကျနိုင်တယ်လို့အာဏာပိုင်တွေသတိပေးနေချိန်မှာပဲ ဝင်ကြီးချုပ်ကတော့သူ့အစိုးရရဲ့ရာသီဥတုဆရာမူဝါဒကိုကာကွယ်ပြောကြားလိုက်ပါတယ်။မတ်ကြီးဒေသကမိသက်သမားတွေကိုတွားရောက်အားပေးစေဝင်ကြီးချုပ်စကော့မော်ရီဆန်ကရာသီဥတုဖောက်ပြန်မှုတားဆီးရေးအစိုးရရဲ့ဆောင်ရွက်ချက်တွေကိုပြောင်းလဲစရာမလိုဘူးလို့ပြောကြားခဲ့တာပါ။ ကာဗွန်တန်းငွေ့ထုတ်လုပ်မှုလျှော့ချရေးအတွက်ဩစတြေးလျကပြတ်မှတ်ထားတဲ့အတိုင်းအတာရအောင်ဆောင်ရွက်နေတယ်လို့လည်းဆိုပါတယ်။နိုင်ငံရဲ့ကြောင်မီးသွေးထုတ်လုပ်မှုလုပ်ငန်းကိုမဆင်မချင်လျှော့ချလိုက်မှာမဟုတ်ဘူးလို့လည်းဝင်ကြီးချုပ်မော်ရီဆန်ကပြောကြားခဲ့ပါတယ်။ညူဆောက်ဆွဲပြည်နယ်ထဲမှာစန်ကျင်းတင်အောင်ပူပြင်းတဲ့အပူတိုင်းကိုခန်းစားနေရချိန်မှာခုလိုဝင်ကြီးချုပ်ကပြောကြားခဲ့တ New South Wales ပြည်နယ်တစ်ခုထဲမှာလောင်နေတဲ့ဒေါ်မီတရားကျော်ပါတယ်။စက်တင်ဘာလရဲကလောင်နေတဲ့ဒေါ်မီတွေကြောင့်စုစုပေါင်းသေဆုံးသူလည်း၉ယောက်ထဲမှနေရှိပါတယ်ရှင်
။အိန္ဒိယနိုင်ငံမှာတော့အနည်းဆုံးလူပေါင်း23ဦးသေခဲ့ရပြီးတဲ့နိုင်ငံသားဥပဒေဖြင့်ဆန့်ကျင်ဆန္ဒပြပွဲတွေတနင်္ဂနွေလုံးကိုဒီနေ့ဆက်ဖြစ်ပြီးကြီးမားလာတဲ့ချိန်မှာဝန်ကြီးချုပ်ဘက်ကတော့ဒီဥပဒေကိုကာကွယ်ပြောဆိုလိုက်ပါတယ်။ဒီဆန္ဒပြပွဲတွေမှာပါဝင်လာတဲ့အတိုက်ခံကွန်ဂရက်ပါတီကောင်ဆောင်ဆိုနီယာဂန်ဒီဦးဆောင်တဲ့ဆန္ဒပြပွဲတွေနယူးဒေလီမြို့တော်မှာဒီနေ့ဖြစ်ပွားနေပါတယ်။ဝန်ကြီးချုပ်နရန္ဒရာမိုဒီကတော့ဒီဥပဒေကြောင့်နိုင်ငံထဲမှာရှိပီးသားမွတ်စလင်တွေပေါ်ထိခိုက်မှာမဟုတ်ဘူးလို့မနေ့ကချင်းပါတဲ့ BJP လို့တကခေါ်တဲ့သူ့ရဲ့ဟိန္ဒူမျိုးသားရေးဝါဒီပါတီဦးဆောင်တဲ့လူထုဆန္ဒပြပွဲအတွင်းမှာကာကွယ်ပြောဆိုလိုက်ပါတယ်။ဝန်ကြီးချုပ်မိုဒီကဆက်ပြီးနိုင်ငံအတွင်းမှာမွေးခဲ့တဲ့မွတ်စလင်တွေနဲ့နိုင်ငံသားမိဘပူးပွားတွေကဆင်းသက်လာတဲ့မွတ်စလင်မောင်နှမတွေပေါ်ဒီဥပဒေကတည်ရမှုရှိမှာမဟုတ်ဘူးနိုင်ငံထဲမှာမွတ်စလင်တွေကိုထိမ့်သိမ်းထားတဲ့စခန်းတွေလည်းမရှိဘူးအခုဆဆွဲနေတာတွေကအလိညာတွေသာပါလို့ပြောခဲ့တာပါဒီဥပဒေနဲ့မွတ်စလင်တွေကိုခွဲခြားကအိန္ဒိယရဲ့ဘာသာရေးမဆွတ်တဲ့နိုင်ငံရေးအုပ်မြစ်ကိုချိုးဖောက်နေတယ်လို့ဆန္ဒပြသူတွေကဆက်လက်ဝေဖန်ဆန္ဒပြနေချိန်မှာဝန်ကြီးချုပ်မော်ဒီကတော့ပြည်သူတွေအနေနဲ့အစိုးရဆုံးဖြတ်ပြီးဖြစ်တဲ့ဒီဥပဒေကိုလိုက်တာဖို့တောင်းဆိုခဲ့ပါတယ်အိန္ဒိယလွှတ်တော်အနေနဲ့ဒီအငင်းပွားဝယ်ဥပဒေကိုပြဋ္ဌာန်းပြီးနယူးဒေလီမြို့တော်ကမွတ်စလင်တက္ကသိုလ်မှာစတင်ခဲ့တဲ့ဒီဆန္ဒပြပွဲတွေဟာအစိုးရတာမစ်ထားတဲ့ကြားရက်ကအခုနှစ်ပတ်ကြာလာချိန်မှာပဲအခြားမျိုးကြီးတွေကလည်းတွေ့နှံပြီးရပ်သားတွေနဲ့ပညာရှင်တွေ Now, Takan de Babuan Pau Lana Javare, Divridema, Muslim Yadu Shida, Bangladesh, Pakistan, Afghanistan, and Yamun Yavare, Muslim Hote, Hindu Bau and Bada, Lunesu, and Bada, Neko Kangi, Indian, and Afshia Tago Shima Separate, or me, Nemananga, Hindu Rama Pau.
American and Korea just swimming who ashamed of Yassi got here Jizon Pedelo, Dangoria, Tamra Munji, Ingadio, Tamra Shizin Bingo, Digni, Bioja Libare. Korea American Swedish worry signed it on it, Tema Murim Hindaniraha, Dangoria Adway Yotio Draba, Korea Draba, Jom Shibulo, Dangoria, Tamra Munji Inga, Beijing Yurama, Tio Tamrana, Dresson, the Piojake Bari, Tio Tamra Shigale, American and Korea Swedish worry Pi Aunt, Tio Ne, Dangoria, Pambi Kuni, then Nelu Piojake Bari, Korea nuclear season, Sonda Pune, Yeshi, Ninja, Edward, Swinney Muri, Shimdo, Nams of Shinizima, Swinney Muri, Jansana, Mudre, American guys, and Lure Muarago, Tinia Makongi, Piembo, Korea Paka, Chinta Matavare, Akulo Chinima, Tang Korea, Netio Gansano, Korea, Yego, Swinney Gajarap, Separation.
Direct from Washington, the boys of America.
ကျွန်နင်းနိုင်ငံနေကင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနိုင်ငံကသတင်းတွေကိုမဆုမြတ်မှုနဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တစ်ချိန်နဲ့ VOA ဝက်ချိုးပေါက်ခဲ့တဲ့ဥပဒေမဲ့လုံရက်တွေကြောင့်တရားဥပဒေစိုးမိုးမှုဟာစိုးရိမ်စရာဖြစ်လာပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေပေါ်မှာပြည်သူလူထုရဲ့ယုံကြည်မှုဆုံးရှုံးနေပြီဖြစ်လို့တရားမျှတမှုရစေချင်ပါတယ်လို့ဗစ်တိုးရီးယားအမှုတရားမျှတရေလူထုကတောင်းဆိုလိုက်ပါတယ်ဒီကနေ့ရန်ကုန်မြို့နယ်မြို့တော်ခမ်းမရှိမှာလူထုရာနဲ့ချီငြိမ်းချမ်းစွာချီတက်စုဝေးခဲ့ကြပြီးနေပြည်တော် Western Hill ၄မိုင်းဆိုင်ရာကျူးလွန်ခံထားရတဲ့ဒီကလေးငယ်ဗစ်တိုးရီးယားရဲ့အမည်ရင်းနဲ့အမှုမှာပါဝင်သူတွေရဲ့ကိုယ်ရေးအချက်လက်တွေကိုဖွင့်ချထုတ်ဖော်ခဲ့တဲ့ရဲတပ်ဖွဲ့ရဲ့လုပ်ရဟာတရားဥပဒေစိုးမိုးရေးပြက်ပြားသွားတဲ့ပြရုပ်ဖြစ်ကြောင်းတက်ကြွလှုပ်ရှားသူတချို့ကလည်းပြောဆိုလိုက်ပါတယ်ဗစ်တိုးရီးယားရဲ့အမှုမှာရဲတပ်ဖွဲ့ရဲ့လုပ်ရဟာဥပဒေမဲ့လုပ်ရဖြစ်လာတဲ
ားလွန်လာတယ်နော်စတယ်အမှုတီဆောက်ဆိုရင်းကအမှုတက်စီပြီးတော့ခုနကမှဗီဒီယိုရီယာလေးထွက်တဲ့အချိန်မှာကိုကိုညီနေတဲ့တာဝန်ရှိတဲ့တာဝန်ရှိတဲ့တာဝန်ရှိတဲ့ခြေခံကတက်စီပြီးတော့ဆက်ပြန်ခိုင်းလိုက်ရင်တခါတည်းဒီဟာနှစ်လနဲ့ sorry ငါပတ်နေငါပတ်နေပေါ်မယ်အမှုပေါ်ပေါ်ရမယ်အမှုဘသူဆိုတာပေါ်မယ်ပြန်ဆံပေါ်ရအမှုတမင်းကိုလမ်းကြောင်းလွှဲပြီးတော့တခြားပြန်ကျွန်တော်ပြည်သူရဲ့လုံးနဲ့သူတို့တော့မှရောက်မှာနော်ပြည်သူရဲ့တော့ဘယ်မှာရောက်လို့မခံစားပါဘူးဝဲရံတာပဲတော့သို့တော်လည်းပဲတိုင်းကချင်းမိသားစုတော့အလွန်ပင်မဆိုင်စီးရဲပြီးတော့ပြည်သူဒီအတွက်ကျွန်တော်တို့ဝဲရံရည်ရှိပါတယ်အဲ့တော့ဒီလိုလာရောက်ဝဲရံရဲ့အချင်းကအကြောင်းမဲ့မဟုတ်ဘူးကျွန်တော်တို့နိုင်ငံရဲ့နောက်ကလင်းတုံတွေအမှုတွေမတိုင်းမှုတွေလွယ်လွယ်ကူကူဖြစ်အောင်မပပြအောင်သွားအောင်တရားဝင်အမှန်တိုင်းဖြစ်အောင်ဘာမှမကြတာဖြစ်တယ်လို့ကျွန်တော်တို့ဒီလိုထင်ချင်းယူဆပါကြောင်းရုပ်ချုပ်တင်ပြပါတယ်ကျေးဇူးပါတယ်
ဗီဒီယိုရီယာအတွက်တရားမျှတမှုရရှိချင်ပါတယ်လို့လည်းနိုင်ငံရေးကျင်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကလည်းပြောပါတယ
်အလွန်တရာမှစိုးရင်ပွဲတရားဥပဒေစိုးမိုးရေးရဒါကြောင့်လဲဆိုဥပဒေတက်ဝင်လှုပ်ရှားမှုမရှိတဲ့အချိန်ကြီးမှာဥပဒေဘက်တော်သားတွေကိုနိုင်ကိုကဥပဒေကိုချိုးဖောက်နေတဲ့အချိန်နေနဲ့အချိန်ခါမျိုးမှာတရားဥပဒေစိုးမိုးရေးဘလို့သွားတိဆောင်နော်တရကွာတီစဲအစိုးရရဲ့နော်အုပ်ချုပ်မှုအောက်မှာကင်းလွတ်နေတဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေဟုတ်ပြီနော်ပူပေါင်းဆောင်ရွက်လိုတဲ့စိတ်တက်မြတ်လိုတဲ့စိတ်မရှိဘူးဆိုတာလေစကွင်းနဲ့ဒင်းဆိုင်ချင်းလင်းပွဲကနေတက်သိခံတယ်နော်အဲ့ဒီအတွက်ကြောင့်မလို့ ကျွန်တော်တို့တိုင်းပြည်ရဲ့တရားဥပဒေစိုးမိုးရေးဟာအလွန်တရာမှစိုးရင်ရေမှတ်ကိုရောက်နေတယ်လို့ဒီနေရာကနေပြီးတော့သင်္ဆာပါကြပါတယ်
ဒီကနေ့ရန်ကုန်မြို့မြို့တော်ခမ်းမခြေက Justice for Victoria Victoria အတွက်တရားမျှတမှုလူမှုလှုပ်ရှားမှုမှာတော့နိုင်ငံရေးလှုပ်ရှားသူတွေဥပဒေပညာရှင်တွေတက်ကြွလှုပ်ရှားသူတွေလူ့ခွေးလှုပ်ရှားသူတွေနဲ့အများပြည်သူတွေပါအပါအဝင်စိတ်ဝင်စားသူရာနဲ့ချီပါဝင်ချီတက်ခဲ့ကြပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကအမှုရဲ့တန်လျာတရက်ခဲအောင်ကြီးကိုတရားရုံးကတရားရှင်လွှတ်ပေးခဲ့ပြီးတဲ့နောက်တရက်ဒီဇင်ဘာလ19ရက်မှာပဲရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးအောင်ကြီးကိုလွှတ်ပေးတာစောသေးတယ်ဆိုတဲ့အကြောင်းကိုထုတ်ဖော်ပြောဆိုခဲ့တာအပါအဝင်ကလေးငယ်ဗစ်တိုးရီးယားရဲ့အမိရင်းနဲ့မိသားစုအချက်အလက်နေရာလိပ်စာတွေကိုပါရဲတပ်ဖွဲ့တာဝန်ရှိသူတွေကရဲစာကြီးဆိုတဲ့လူမှုကွန်ရက်မှာဖော်ပြခဲ့တာပါဗစ်တိုးရီးယားအမှုမှန်ပေါ်ပေါက်ရေးကျင့်ဝတ်ဖောက်ဖျက်ခဲ့တဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုဥပဒေအရတရားစွဲဆိုသွားမယ်လို့ကာယကံရှင်ဗစ်တိုးရီးယားမိသားစုကလည်းပြောဆိုထားပါတယ်ဗစ်တိုးရီးယားအမှုရင်ဆိုင်နေချိန်မှာပဲအမှုလိုက်ရှင်းနေတွေကိုပါအပြန်အလှန်တရားစွဲဆိုမှုတွေဖြစ်ပွားခဲ့တဲ့ပြည်သူအများစိတ်ဝင်စားနေတဲ့ဒီအမှုမှာတော့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့တုံ့ပြန်ဆောင်ရွက်ချက်တွေဟာကျင့်ဝတ်ဖောက်ပြက်ခဲ့တာကြောင့်လက်ရှိ NLD ဆိုရအနေနဲ့ထိရောက်စွာအရေးယူပေးဖို့ကိုလည်းတက်ကြွလှုပ်ရှားသူတွေနဲ့အများပြည်သူကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်ဆက်ပြီးတော့တိုင်းရင်းဒေသတွေကစစ်ရေးအခြေအနေသတင်းတွေကိုတင်ဆက်ပေးကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့စစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေတို့ကြားတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေချိန်မှာမြေပုံမြို့နယ်ကန်းထောင်ကြီးမြို့မှာတော့ဒီဇင်ဘာလ18ရက်နေ့ကပျောက်ဆုံးသွားခဲ့တဲ့လယ်သမား2ဦးရဲ့အလောင်းကိုမင်းကတွေ့ရှိခဲ့တယ်လို့တိုက်ဆုံသူတွေရဲ့မိသားစုဝင်တွေကပြောပါတယ်။ဒါပေမဲ့အဲ့ဒီဒေသခံ2ဦးဟာတပ်မတော်စစ်ကြောင်းကိုမိုင်းဆွဲခဲ့သူတွေဖြစ်ကြောင်းအနောက်ပိုင်းနယ်စစ်ဌာနချုပ်ပြောခွင့်ရကလည်းပြောပါတယ်။သတင်းအဖြစ်ဆိုတော့ VOA သတင်းကိုတက်နိုင်သတင်းပေးပို့ထားပါဗျ
။မြေပုံမြို့နယ်ကန်းထောင်ကြီးမြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကပြစ်ခတ်မှုတစ်ခုဖြစ်ပေါ်ခဲ့ပြီးအဲ့ဒီမှာဒေသခံအမျိုးသမီးတူတေဆုံးခဲ့ရတယ်လို့နှစ်ဦးပျောက်ဆုံးခဲ့ပါဗျ။အဲ့ဒီပျောက်ဆုံးနေတဲ့ဒေသခံနှစ်ဦးရဲ့အလောင်းကိုမင်းကမြို့နယ်၃မိုင်ခန့်ဝေးတဲ့ထူထောင်ဤလေကွင်းမှာတပ်ဖြတ်မြုပ်နှံထားတာကိုတွေ့ရတယ်လို့တေဆုံးသူရဲ့မိသားစုဝင်ကိုဆွတ်လတ်ရှေကပြောပါဗျ။ဒ
ီကယူရကလူကြီး၅ယောက်အမျိုးသမီး၂ယောက်နဲ့လူကြီး၅ယောက်လူကြီး၃ယောက်သွားပြီးတော့ကြေးတဲ့အခါမှာတယ်မှာဘာလို့မရှိရဘူးတယ်လေအကုန်လုံးဆက်ပြတ်အဲလေးလေးမှာရှိတဲ့သဘောပုံလေးတို့တို့ဖြည့်စီပြည့်စီပြီးတော့အဲ့ဒီနားမှာပိုက်ပြီးတော့ခြေတော့အနှမ်းထွက်တာပေါ့အနှမ်းထွက်နေတယ်အနှမ်းထွက်နေတော့သွားပြီးလိုက်တော့အဲ့ဒီတွင်းတဲ့တင်းချင်းမှာဟိုအဲ့ဒီဥနေပိုင်းနေနေပြီးတော့သူ့ရဲ့အလုံးသမားရှင်းကောင်းရှိဘူးတွင်းတဲ့တင်းချင်းမှာနှုတ်ထတာပေါ့တော့
အခုတည်ဆုံးသွားသူနှစ်ဦးဖြစ်တဲ့ရခိုင်လူမျိုးဥနီတန်းနဲ့သူနဲ့သူစပားရိတ်ဖို့ခေါ်ထားတဲ့ရှင်းလူမျိုးဥကင်းရှေတို့ဟာပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကပြစ်ခတ်မှုမဖြစ်ပေါ်ခင်ရထိုးတောင်အနီးမှာရှိတဲ့လေကွင်းတို့စပားရိတ်သိမ်းရန်တော်ခဲ့ပြီးအဲ့ဒီနေကလေးကပျောက်ဆုံးခဲ့တာဖြစ်တယ်လို့သူကဆက်ပြောပါတယ်။သူတို့ပျောက်ဆုံးတဲ့နေ့မှာပဲတပ်မတော်စစ်ကြောင်းတစ်ခုဟာကန်းထောင်ကြီးမျိုးနဲ့သုံးမှန်ခန့်ဝေးတဲ့ရထိုးတောင်အနီးမှာမိုင်းပေါက်ကွေးမှုနဲ့ကြုံတွေ့ခဲ့ရတာပါအဲ့ဒီနောက်မှာပြစ်ခတ်ပိုင်တွေထွက်ပေါ်လာပြီးကန်းထုံကြီးရောက်ွက်တဲ့သူခြေဆံတွေကြားရောက်ခဲ့တာကြောင့်မျိုးသမီးတူတည်ဆုံခဲ့ရပါတယ်။အခုတည်ဆုံသွားသူတို့ကိုလည်းအဲ့ဒီမိုင်းပေါက်ကွေးတဲ့နေရာနီးလေကွင်းမှာပဲဒေသခံတွေကတွေ့ရှိခဲ့ကြတာပါ။တည်ဆုံသွားသူတွေဟာဒီဇင်ဘာလ18ရက်နေ့ကတော့ထူထောင်နီးမှာတပ်မတော်စစ်ကြောင်းကိုမိုင်းခွေတိုက်ခိုက်ခဲ့သူတွေဖြစ်တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်
။အဲ့ဒါအေးနဲ့တပုံနေမို့လို့နော်အဲ့ဒါတပုံလောင်းနေခင်ဗျားလည်းစစ်တပ်ကိုတပ်မတော်ကိုလာပြီးတော့မှခင်ဗျားလည်းမိုင်းဆွဲတဲ့ကောင်ကိုကျွန်တော်တို့ကထိုင်ပြီးတော့ကြည့်နေမှာစစ်တပ်ပိုင်းမှာပေါ့
လက်ရှိရှင်မှာလေကန်တောင်ကြီးမြို့မှာတပ်မ66ကတပ်ဆွေးထတာဖြစ်ပြီးမြို့နယ်မင်းမွေးမှာလက်နက်ကြီးတန်တွေကျနေရတာကြောင့်ဒေသခံတွေကြောက်လန့်နေကြရတယ်လို့ကိုဆော့လတ်ရှေကပြောပါတယ
်အခုလေတပ်ဆွေးထတော့ရှိတယ်အဲ့ဒီကျွန်တော်တို့နေမရေးစခိုင်းမှာတခုအဲ့ဒီကျွန်တော်တို့ဘုံကြီးကြောင်တက်ကညာဟိုဟာဒုက္ခကျုပ်ဒုက္ခကျုပ်ပေါ့အဲ့ဒီမှာပြီးတော့တက်ကတခုဆွေးထတယ်ကျွန်တော်တို့တပ်မ66ပါအဲ့ဒီအခုလေကျွန်တော်တို့မနီမွေးကနေပြီးတော့လက်နေကြီးတိပြည့်စုံတိကြာနေရတယ်ဆိုတော့အခုလေဒီအခုဒီအခုတော့ဖုန်းမဆက်ဆိုင်လောက်မှာပဲကျွန်တော်တို့ဝန်ထမ်းကပုံချက်လောက်ကြားလိုက်တယ်ဒီကပြည်သူလူထုတွေလည်းတိတိလန့်ချင်းနေတယ
်ပြခိုင်ပြည်နယ်အတွင်းမှာတပ်မတော်ဖက်ကနေမြေရှင်းလင်းရေးတွေပုံမလုံဆောင်တော့မေးလို့ပြောဆိုထားတယ်လို့ရခိုင်လက်နက်ကင်အေဖက်ကလည်းတပ်မတော်စစ်ကြောင်းတွေကိုလက်ဦးမှုန်ယူတိုက်ခိုက်နေတာတွေကြောင့်ရခိုင်မြောက်ပိုင်းစစ်မြေပြင်ဟာလည်းတဖြည်းဖြည်းပြည်ပြန့်လာတာကိုတွေ့ရပါတယ်လက်ရှိချိန်မှာလည်းတိုက်ပွဲတွေဆက်တိုက်ဆိုးလို့ဖြစ်ပေါ်နေပြီးတိုက်ပွဲတင်းရသားတည်ဆုံမှုတွေဟာလည်းတနေ့ဆက်တနေ့ပုံမှန်များပြားလာနေပါတယ
်။ကိုတက်နိုင်ပါရှင်ရခိုင်တက်နဲ့စစ်ဖြစ်နေတဲ့နောက်ထပ်ပြည်နယ်တစ်ခုဖြစ်တဲ့ချင်းပြည်နယ်ဘက်ကသတင်းကိုဆက်ချင်ပါတယ်။ ရမစစ်တပ်နဲ့ရခိုင်တိုင်းသားလက်နက်ကိုင်တပ်အေတို့ကြားတိုက်ပွဲတွေကချင်းပြည်နယ်ပလောဝမြို့ဘက်မှာလည်းမနေ့တုန်းကပြင်းပြထန်တဲ့တိုက်ပွဲဖြစ်ခဲ့တယ်လို့စစ်တပ်ဘက်ကရော်အေးဘက်ကပြောပါတယ်ဒီလိုမျိုးဖြစ်ပွားနေတဲ့ပြည်ပခါဖြစ်စဉ်တွေအတွက်အခက်တွေ့တယ်လို့ဒေသခံတွေကပြောပါတယ်ချင်းပြည်နယ်အစိုးရကတော့ပြည်ပခါဒေသတွေ
ဟုတ်ကဲ့ပါချင်းပြည်နယ်ပလောဝမြို့နယ်နှုံးဘူးကြီးရွာရဲ့အနောက်ဖက်၁ကီလိုမီတာခွဲလောက်အကွာမှာရှိတဲ့တောင်တန်းပေါ်မှာကျွန်တော်တို့ရဟန်းတပ်တို့ရှိတဲ့နေရာကိုမြန်မာစစ်တပ်ဘက်ကနေပြီးတော့ဝင်ရောက်လာတဲ့အတွက်ကြောင့်မို့လို့ဒီနေ့လည်နှစ်နာရီ၄၅မိနစ်ကနေပြီးတော့မှဒီညနေ၄နာရီအထိအပြန်လှန်တိုက်ခွင့်ဖြစ်ခဲ့တာရှိတယ်ဆိုတော့အဲ့ဒီမှာဒီရန်သူဘက်ကတော့ဒီသူတို့
ကျွန်တော်တို့ကနေမြေရေးစခန်းမှာကနကူကြေးရွာဘက်မှာတိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပေမဲ့ဖြစ်စဉ်အသေးစိတ်ကိုမသိရှိသေးဘူးလို့ဆိုပါတယ်တိုက်ပွဲဖြစ်တယ်တိုက်ပွဲဖြစ်နေရလို့ရှိတယ်ဒါပဲကျွန်တော်ပြောလို့ရအောင်ကျန်ရတဲ့ကျွန်တော်လည်းမဟုတ်ဘူးနှုံမှုရွာတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်မှုများတယ်လို့အေးဘက်ကပြောနေတယ်လို့တီချာတီမပြုတ်နိုင်သေးပါဘူးပလဲဝမ်းမြ
ကျွန်တော်တို့ကတရင်ထုတ်ပြန်ထားပါတယ်ဒီလိုပလဝဖက်မှာနှစ်ဖက်စီရေးတင်းမာနေတဲ့အခြေအနေကြောင့်ထရွန်အိုင်ဘက်ကိုသွားတဲ့လှေနဲ့ဆန္ဒရိခါတွေတဲဖို့ကမ္ဘောကနေကန်တာထားပါတယ်အထူးသဖြင့်ထရွန်အိုင်ကြေးဝဖက်ပိုင်းကုလက်ချောင်းနဲ့ပုတ်တလင်းချောင်းတွေထဲသွားတဲ့လှေတွေပေါ်မှာအခြေခံစားသုံးကုန်တွေစစ်ဆေးတမ်းမြှုပ်တွေများနေတယ်လို့ဒေတာခံဒုကပြောပါတယ်
အခက်ကတော့အများကြီးပေါ့ပြောမယ်ဆိုတော့ဆန်လည်းမတရားဘူးလို့ဝါရှောင်းလည်းမတရားဘူးလို့လာလို့တည်ရင်တောင်မှစစ်တပ်ကစစ်ပြီးမှဟိုသူတို့တယောက်ကိုဆန်တတောင်အလောက်ပဲပြခွင့်ရအများကြီးမတရားဘူးပေါ့ခေတ်ကအဲ့ထရိုင်ကကတူတော့ဟိုဘက်ကိုဝေကျတဲ့ထဲနဲ့တပုံးလို့ဖြစ်မှာလည်းဖြစ်ပရိပကဖြစ်ပွားနေတဲ့ထရိုင်ကကြီးရွာသက်ပိုင်းကုလက်ချောင်းနဲ့အုတ်တလင်းချောင်းသက်ဘက်မှာရခိုင်မြူချင်းတိ ဒီနယ်ဆိုရထံတဘောထားတောင်းခံခဲ့ရမှာဖိခါတဲဆောင်ဖွဲ့ပြုလိုက်ပြီလို့ချင်းမြင်းနယ်ဆိုရဖွဲ့စီပင်ဝန်ကြီးပေါင်းလုံးမင်းထံကပြောပါတယ်။ဟိုနေ့ကတော့ကျွန်တော်တို့ WFC
ဝါဖူတူတော့စာဆောင်နဲ့စံတယ်လို့ပြတ်တော်ထားတောင်းတဲ့ခါကျွန်တော်တို့ခွင့်ပြုလိုက်တယ်။အဲဒါနဲ့ခွင့်ပြုချက်ကပြေးလိုက်တယ်။အဲဒါနဲ့ငင်းချင်းတဲ့ခါကျတော့ဟိုတပုံဒီရှိတယ်။တော်လိုင်းကမာဒီရှိတဲ့ခါမှာရိခါဒီကတခြားနေရာမရောက်သွားဘူးအခြေရှိတယ်။အဲဒါကြောင့်ထိထိထိထိနဲ့လို့ဆိုပြီးတော့ခွင့်ပြုစာတော့ပြေးလိုက်တယ်။ဒါပေမဲ့သူဘလောက်ဝတ်စီနေကတော့ဒီရက်ပိုင်းမှာတော့ဖြ
တော်ရရှင်များရှင်စောင်းနေနေဝေတဲ့ဒီနှစ်တကူရာသီရောက်တဲ့အချိန်တိုင်းမှာဒီရာသီကိုခန်းစားရေးပွဲထားတဲ့သချင်းလေးခရစ်စမတ်ဒေးသချင်းလေးတွေနဲ့ VOA ကနေဖျော်ဖြေတင်ဆက်ပေးနေတာဖြစ်ပါတယ်ဒီနေ့တော့ VOA ရဲ့တော်ရရှင်နေအတွက် John Lennon ဆိုတဲ့ Christmas တေးတချင်းလေးကို view ရဲ့တော်ရရှင်နေနှစ်ချိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။ပျော်ရွှင်စရာနှစ်တစ်ခုကာလမှာ view ရဲ့တော်ရရှင်နေနဲ့မြမပြည်သူပြည်သားအားလုံးကိုယ်စိတ်နှစ်ဖြာရွှင်လန်းချမ်းမြေ့ကြပါစေကြောင်း view ရဲ့ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်တလှည့်ပြောပြပေးပါအောင်ရှင်။
အမေရိကန်တပ်ဖွဲ့ဝင်တယောက်အာဖဂန်နစ္စတန်နိုင်ငံမှာစစ်မှုထမ်းရင်းသေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကဒီကနေ့ကြေညာပါတယ်။အာဖဂန်မှာတပ်ဆွဲထားတဲ့အမေရိကန်စစ်တပ်ရဲ့ကြေညာချက်မှာဘလို့သေဆုံးသွားတယ်ဆိုတဲ့အသေးစိတ်တော့ဖော်ပြထားခြင်းမရှိပါဘူး။ဒီကနေ့သေဆုံးသွားတဲ့တယောက်နဲ့ဆိုရင်အာဖဂန်နစ္စတန်မှာတာဝန်ထမ်းဆောင်ရင်းသေဆုံးသွားတဲ့အမေရိကန်စစ်သားဒီနှစ်ထဲမှာစုစုပေါင်းအယောက်20ရှိသွားပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီတို့ဇူလိုင်25ရက်နေ့ကဖုန်းပြောပြီးမိနစ်60အကြာမှာယူကရိန်းကိုပေးမဲ့စစ်ရေးအကူအညီတွေကိုစိုင်းထားဖို့အင်ဂျီရောကပန်တဂွန်စစ်ဌာနချုပ်ကိုအမိန့်ပေးတဲ့အီးမေးလ်ထွက်လာခဲ့ပါတယ်။ Center for Public Integrity ဆိုတဲ့သတင်းမှန်ဖော်ထုတ်တဲ့ NGO အဖွဲ့ကအစိုးရအီးမေးလ်တွေကိုထုတ်ပြန်ခဲ့တာပါ။သမ္မတထရမ့်ယူကရိန်းနဲ့သမ္မတနဲ့စကားပြောပြီးတနင်္ဂနွေလောက်ကြာမှာပဲအင်ဂျီရောအကြီးအကဲတာဝန်ရှိသူမိုက်ဒါဖီကကာကွယ်ရေးဆိုင်ရာအကြီးအကဲတာဝန်ရှိသူတွေကိုစစ်ရေးအကူအညီတွေစိုင်းထားဖို့နဲ့ဒီကိစ္စကိုလည်းမပေါက်ကြားစေဖို့အီးမေးလ်ရေးသားပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံမှာလူပေါင်း23ယောက်ထက်မနည်းသေဆုံးခဲ့ရတဲ့ဒီနိုင်ငံသားဥပဒေသစ်အပေါ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေတနင်္ဂနွေလုံးဒီကနေ့ဆက်ပြီးကြီးမားလာခြင်းနဲ့မှာပဲဝန်ကြီးချုပ်ကတော့ဒီဥပဒေသစ်ကိုကာကွယ်ပြောဆိုခဲ့ပါတယ်။အဲဒီဥပဒေသစ်ကြောင့်နိုင်ငံထဲမှာရှိပြည်သားမွတ်စလင်တွေအပေါ်ထိခိုက်မှုရှိမှာမဟုတ်ဘူးလို့သမ္မတတိခတ်မှာဝန်ကြီးချုပ်နရင်ဒရာမိုဒီကပြောဆိုပါတယ်။နိုင်ငံတွင်းမှာမွေးဖွားတဲ့မွတ်စလင်တွေနဲ့နိုင်ငံသားမိဘဘိုးဘွားတွေကနေဆင်းသက်လာတဲ့မွတ်စလင်မောင်နှမတွေအပေါ်ဥပဒေသစ်ကတက်ရောက်မှုမရှိဘူးနိုင်ငံထဲမှာမွတ်စလင်တွေကိုထိမ့်သိမ်းထားတဲ့စခန်းတွေလည်းမရှိဘူးအခုဆွဆွဲနေတာတွေကအလိမ်ညာတွေသာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ရှင
်တရင်ချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့မီခေဒူဗင်စကီဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington. From Washington, this is V.